Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်အောက်တိုဘာလ5ရက်နေ့တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို line to meter 16925ရောအနေနဲ့ထုတ်လွှင့်နေပါပြီရှင်။တော်တာရှင်များရွှေလန်းချမ်းကြပါစေရှင်ကျမနန်းလောက်ပါဒီကနေ့အစီအစဉ်မျိုးဖြစ်တာဝန်ယူသွားမှာပါ
ကျမကတော့ဆုမျက်မှန်ပါရှင်ဟောင်ကောင်မွန်ကော့အရမဒီကနေ့အစောပိုင်းတော့ကရဲတွေနဲ့ဆန္ဒပြသူတွေထိတိုက်တွေ့ခဲ့ကြပါတယ်မက္ဆီကိုနိုင်ငံတောင်ပိုင်းအီဝါလာမြို့စွန်မှာအလောင်းတွေအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ကျွင်းကြီးကိုတွေ့ခဲ့တာကြောင့်ပျောက်ဆုံးနေတဲ့အကြောင်းသူအကြောင်းသား40ရဲ့အလောင်းတွေလားဆိုတဲ့စိုးရိမ်မှုတွေလည်းကြီးနေကြပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုမမိုးဖြူနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပါရှင်။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့အိန္ဒိယနိုင်ငံရဲ့အိမ်တိုင်းမှာအိမ်သာမရှိတာနဲ့ပတ်သက်ပြီ
း सबसे पहले मैं स्वयं से मेरे परिवार से
ပွန်ဂျီနရင်ဒရာမိုဒီကတူလူထုကိုပါရီပြောသွားတာပါလေ။ဒီအကြောင်းအသေးစိတ်ကိုမကြခင်ကြားကြမှာပါ။ကြာအပြင်ခါကာပိုရာစီတောင်သက်သမားတွေရဲ့ရှာဖွေရေးရက်ဆိုင်လိုက်ပြီးရဟတ်ရင်နဲ့ပါသွားသူတွေကိုတော့ဆက်လက်ရှာဖွေနေတဲ့နောက်ဆုံးရသတင်းတွေနဲ့အတူထိုင်းနိုင်ငံမှာ HIV ကူးစက်နှုန်းတွေဘာကြောင့်ပြန်တက်လာရသလဲဆိုတာကြားကြမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုတော့နောက်ဆုံးရထိတ်တန့်တဲ့မြန်မာနိုင်ငံသတင်းတွေကိုမဆုမျက်မွန်နဲ့မောက်မို့ဖြူတို့ကကြေညာပေးပါမယ်ရှင်။
ဟောင်ကောင်ကောင်လုံးကျွန်းပေါ်ကမွန်ကော့အရပ်မှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းတုန်းကဆန္ဒပြသူတွေနဲ့ရဲတွေထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးတော့ရဲတွေဘက်ကလက်ကင်ထုတ်တွေငရုတ်ရည်တွေနဲ့ပတ်ဖြန်းခဲ့ပါတယ်။စနေနေ့နောက်ပိုင်းတုန်းကတော့ဒီအဓိကကျောင်းသားတမကအဖွဲ့ခေါင်းဆောင်တွေကဒီမိုကရေစီရေးအတွက်ဆန္ဒပြနေကြသူတွေကိုအစိုးရကအကာအကွယ်ပေးမယ်ဆိုရင်အာဏာပိုင်တွေနဲ့ဆွေးနွေးညှိနှိုင်းမယ်လို့သဘောတူခဲ့ကြပါတယ်။တောက်ကြနေညဘက်တုန်းကဆန္ဒပြသူတွေကိုကိုထိလက်ရောက်တိုက်ခိုက်သူတွေထဲမှာဒုစရိုက်ဂိုင်းသားတွေပါတယ်လို့ရဲကပြောခဲ့တာပါ။တနင်္လာနေ့ကျရင်အစိုးရဝန်ထမ်းတွေရုံးပြန်တက်နိုင်အောင်လမ်းတွေကိုဖယ်ပေးမယ်လို့လည်းဆန္ဒပြခေါင်းဆောင်တွေကပြောခဲ့ပါတယ်။အစိုးရဝန်ထမ်းတွေရုံးပြန်တက်နိုင်ကြအောင်လို့ဆန္ဒပြသူတွေပိတ်ဆို့ထားတဲ့လမ်းတွေကိုရှင်းလင်းမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးစီဝိုင်လျောင်းကစနေနေ့ကပြောခဲ့ပါတယ်။ဒီလိုကြေညာခဲ့ပြီးတိတ်မကြခင်မှာပဲဒီအစိုးရရုံးတွေရဲ့အပြင်ဘက်မှာထောင်တောင်းချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြပြီးတော့သူတို့ရဲ့တောင်းဆိုမှုတွေမရမချင်းဆက်ပြီးတော့ဆန္ဒပြသွားမယ်လို့အခိုက်အမာပြောခဲ့ပါတယ်။အစိုးရဝန်ထမ်းတွေရုံးပြန်တက်တာကိုလိုလိုလားလားခွင့်ပြုမှာဖြစ်ပေမဲ့စီးပွားရေးအချက်အချာကြားတဲ့မြို့လယ်မှာတော့ဆက်လက်နေရယူပြီးတော့ဆန္ဒပြသွားမယ်လို့ကြောင်သားခေါင်းဆောင်တွေကပြောပါတယ်။ဟောင်ကောင်မှာတရုတ်ပြည်မှကြီးအစိုးရရဲ့လွှမ်းမိုးမှုမပါပဲဟောင်ကောင်အုပ်ချုပ်ရေးမှုကိုရွေးချယ်နိုင်ခွင့်ရရှိရတဲ့အတွက်ကြောင်သားအများစုဖြစ်တဲ့ထောင်တောင်းချီတဲ့ဟောင်ကောင်ပြည်သူတွေဟာလမ်းပေါ်ထွက်ဆန္ဒပြနေတာသတင်းနှစ်ပတ်ထဲရောက်နေပါပြီရှင်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးဘာယောဂါတစုံတရားမှမဖြစ်ဘူးလို့တောင်နှင်းမြောက်ကိုရီးယားပေါင်းစည်းဝင်ကြီးရိုက်ခီဂျီကအတည်ပြုပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အသက်ငယ်ရွယ်သူခေါင်းဆောင်ခင်မနဲ့ပတ်သက်ပြီးကျန်းမာရေးမကောင်းဘူးဆိုတဲ့ကောလာဟလစကားတွေထွက်ပေါ်ခဲ့တာကြောင့်လက်ရှိအာဏာရ Workers Party ရဲ့အတွင်းရေးမှူးကင်မြန်ကွန်ကိုမေးမြန်းခဲ့ပေမဲ့ဘာကျန်းမာရေးပြဿနာမှမရှိဘူးဆိုတဲ့အဖြေကိုပဲရခဲ့တယ်လို့ဝင်ကြီးရိုက်ကပြောဆိုပါတယ်။မြောက်ကိုရီးယားကောင်းဆောင်ဟာလက်လျှောက်ရမှာတိတိတသားချိတော့မကောင်းတာကိုဗီဒီယိုထဲမှာတွေ့မြင်ခဲ့ကြပြီးနောက်ပိုင်းတလကျော်ပျောက်နေခဲ့တာဖြစ်ပါတယ်။သူ့ရဲ့ထိတ်တန့်လက်ထောက်3ယောက်တောင်ကိုရီးယားကိုရုတ်တရက်သွားရောက်လဲပတ်ရမှာလူမြင်ကွင်းကပျောက်နေတဲ့မြောက်ကိုရီးယားကောင်းဆောင်ရဲ့သတင်းကိုပို့ပြီးတော့လူပြောများလာတာဖြစ်ပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဟာတောင်ကိုရီးယားနိုင်ငံရဲ့နှစ်နိုင်ငံပေါင်းစည်းရေးဆိုင်ရာဝန်ကြီးကိုစနေနေ့ကအင်ချွန်မြို့မှာတွေ့ဆုံခဲ့ပြီးတော့လအတော်ကြာမလုပ်နိုင်ခဲ့တဲ့အဆင့်မြင့်ဆွေးနွေးပွဲတွေကိုပြန်ဆဖို့သဘောတူခဲ့ကြပါတယ်။အောက်တိုဘာလနှောင်းပိုင်းနဲ့နိုဝင်ဘာလအစောပိုင်းကျမှဆွေးနွေးပွဲပြန်ဆဖို့သဘောတူခဲ့ကြတာဖြစ်ပါလေ
။ဘရာဇီးလ်နိုင်ငံမှာတော့သမ္မတရွေးကောက်ပွဲအတွက်ဒီကနေ့မဲပေးနေကြပါပြီ။လက်ရှိသမ္မတဒီလ်မာယူဆက်ဖ်ကမဲအသာရနိုင်ပေမဲ့အပြတ်အသတ်အနိုင်ရမဲ့ပုံမရှိဘူးလို့တုံ့သက်သူတွေကပြောနေကြပါလေ။လက်ရှိအာဏာရပါတီကနေထွက်ပြီးတော့ဒီ Brazilian Socialist Party တဲကိုဝင်ခဲ့တဲ့သူတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးဆောင်ဆောင်ရွက်နေတဲ့ Marina Silva နဲ့ဒီအုပ်ချုပ်ရေးမှူးဟောင်း Social Democrat Party ကACEO Navesto ဟာသမ္မတ Yusuf ရဲ့အဓိကပြိုင်ဘက်တွေဖြစ်ကြပါတယ်။အခုသမ္မတရွေးကောက်ပွဲကဒီဒုတိယအကြော့ရွေးကောက်ပွဲလောက်ရနိုင်ချေများတယ်လို့တော်တော်လေးခန့်မှန်းနေပါတယ်။အရင်သမ္မတဟောင်း Luis Inacio Lula da Silva စတင်လုပ်ခဲ့တဲ့အစိုးရရဲ့လူမှုဖူလုံရေးအစီအစဉ်တွေကြောင့်သမ္မတ Yusuf အပေါ်လက်လုံလက်စားလူဒန်းစားတွေရဲ့ထောက်ခံမှုတွေရနိုင်တယ်လို့နိုင်ငံရေးအကန့်အခတ်တွေကပြောနေကြပါတယ်။ဘရာဇီးလ်နိုင်ငံမှာလူတိုင်းဟာမဲမပေးမနေရဖြစ်ပါတယ်။နိုင်ငံရဲ့ဝေးလံနဲ့အနောက်ပိုင်းပြည်နယ်တွေမှာမဲယုံတွေပိတ်ပြီးနိုင်ငံပိုင်းအကြကြရင်ရွေးကောက်ပွဲရလဒ်တွေကိုစတင်ရမယ်လို့မျှော်လင့်ရပါတယ်ရှင်။
စနေနေ့ကမက္ကဆီကိုနိုင်ငံမြို့တော်တောင်ပိုင်း125မိုင်လောက်กว่าကဂွာရေရိုပြည်နယ်အစွန်းလာဂေါ်လာဒေတာမှာလူ40ကျော်ရဲ့ရုပ်လောင်းတွေတွေ့ခဲ့ရပြီးတော့ပြီးခဲ့တဲ့ပတ်ကဖြစ်ခဲ့တဲ့ပြိပက္ခပြီးပျောက်ဆုံးနေတဲ့ចောင်းသားတွေဖြစ်နိုင်တယ်လို့စိုးရိမ်ပူပန်မှုတွေရှိနေပါတယ်အရင်သတင်းဘက်ကလာဂေါ်လာဒေတာမှာဆန္ဒပြចောင်းသားတွေနဲ့ရဲတပ်ဖွဲ့ကြားထိတ်တဲရင်ဆိုင်မှုတွေရှိခဲ့ပြီးဂွေရာရိုပြည်နယ်ထဲမှာရဲရရှိ22ယောက်ကိုဖမ်းဆီးခဲ့ပါတယ်ဆန္ဒပြចောင်းသားငယ်တွေကိုလိုရာတဲ့ပိုးအင်အားသုံးနှိမ်နှင်းခဲ့တယ်ဆိုပြီးရဲတပ်ဖွဲ့တာဝန်ရှိသူတွေကိုပြည်နယ်အစိုးရအာဏာပိုင်တွေကဝေဖန်ပြောဆိုခဲ့ပါတယ်အလောင်းတွေဘယ်သူဘယ်ဝါဖြစ်တယ်ဆိုတာစစ်ဆေးမဲ့ဒေသခံအာဏာပိုင်တွေကိုကူညီဖို့အမျိုးသားလူ့အခွင့်အရေးကော်မရှင်တာဝန်ရှိသူတွေကကြွန့်ကျင်သူတို့ကိုအဲ့ဒီဒေသကိုလွှတ်ပေးခဲ့ပါတယ်ခုနှစ်ပိုင်းနေအတွင်းမက္ကဆီကိုနိုင်ငံတလွှားမှာအသက်ခံရသူတွေရဲ့အလောင်းတချို့ကိုအစုလိုက်ပြုံလိုက်တွေးကြရပြီးအရင်ကဒေသတချို့မှာမွေးရည်ဆေးဂိုင်းဖွဲ့တစ်ခုကလူထောင်နဲ့ချီတတ်ဖြတ်ခဲ့တဲ့ကြောက်မဲ့ပွဲဖြစ်ရတွေဖြစ်ခဲ့ပူပါလေ
ဗျူရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းတိုမီတာ24 kHz 1239ไลน์โทรมิเตอร์25กิโลเฮิรตซ์11965ไลน์โทรมิเตอร์32กิโลเฮิรตซ์9323ยะไลน์โทรมิเตอร์57กิโลเฮิรตซ์5885สนิทตนูนี่มาไลน์ไลน์มิเตอร์190กิโลเฮิรตซ์1905รู้เนี่ยบ่าทุ่งเล่นปีนี่บ่าเลยครับ
ทีนี้ก็นี่ญาติบ่ายด้วยနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ဆီးရီးယားနိုင်ငံမြောက်ပိုင်းကဗျူဟာကျတဲ့ကော်ဘာနီမြို့မှာအစ္စလာမစ်စတိတ်စစ်သွေးကြွတွေနဲ့အမေရိကန်လေကြောင်းအကာအကွယ်ယူပြီးတိုက်နေတဲ့ကတ်တွေကြားဒီကနေ့တနင်္ဂနွေနေ့မှာတိုက်ပွဲတွေပြင်းထန်နေပါတယ်မြို့ပေါ်မှာမိကုံးလုံးတွေကိုမြင်နေရပါတယ်အစ္စလာမစ်စတိတ်စစ်သွေးကြွတွေဘက်ကဒီကော်ဘာနီမြို့အပေါ်စနေနေ့တုန်းကစစ်မျက်နှာပြင်3ခုကနေတိုက်ခိုက်နေတယ်လို့ကတ်တာဝန်ရှိသူတွေကပြောကြားခဲ့ပြီးဒီနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်နေတာပါတူရကီနဲ့နယ်စပ်မြို့ဖြစ်တဲ့ဒီမြို့ကိုစစ်သွေးကြွတွေကသိမ်းပိုက်နိုင်ဖို့အကြိုးစားနေကြတာဖြစ်ပါတယ်ကော်ဘာနီမြို့နာတဝိုက်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်တူရကီနိုင်ငံဘက်ထွက်ပြေးနေကြရတဲ့ဒုက္ခသည်ဟာလည်း36,000ကျော်ရှိနေပြီလို့ခန့်မှန်းရပါတယ်။ဆီးရီးယားနိုင်ငံထဲမှာဒီအစ္စလာမစ်စတိတ်စစ်သွေးကြွတဲ့အခိုင်အမာခြေကုပ်ယူထားတဲ့အနောက်ပြောက်မြောက်ပိုင်းကအလက်ပိုနဲ့အဲ့ဒီရဲ့အရှေ့ဘက်ရကာဂျားမှာတိုက်ရိုက်လမ်းပေါက်သွားအောင်လို့ကော်ဘာနီမြို့ကိုသိမ်းပိုက်ဖို့ကြိုးစားပြီးတော့စက်တင်ဘာလလယ်ပိုင်းကလေးကအဲ့ဒီမြို့နာတဝိုက်ကိုအစ္စလာမစ်စတိတ်စစ်သွေးကြွတွေတိုက်ခိုက်နေတာဖြစ်ပါတယ်ဒီအနီးအနားကကတ်လူမျိုးတွေနေထိုင်တဲ့ရွာတော်တော်များများကိုလည်းအစ္စလာမစ်စတိတ်စစ်သွေးကြွတွေသိမ်းပိုက်ထားပါတယ်။တဆက်သေးတဲ့တွင်ကတော့ဒီအစ္စလာမစ်စတိတ်စစ်သွေးကြွတိုက်ခိုက်ရေးသမားတွေဆီးရီးယားဘက်သွားနိုင်ဖို့တူရကီနိုင်ငံဟာနေဆက်ဖြတ်ကျော်ခွင့်ပြုခဲ့တယ်လို့စစ်သွေးကြွတွေကိုလက်နက်အကူအညီတွေပေးနေတယ်ဆိုတဲ့သဘောမျိုးတက်ရောက်တဲ့ပြောကြားခဲ့တဲ့နဲ့ပတ်သက်လို့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကတူရကီသမ္မတရီချက်တာယက်အော်တိုဝန်ကိုတောင်းပန်ခဲ့ရပါတယ်ရှင်။
လီဗျားနိုင်ငံမှာစစ်သွေးကြွတွေကလေးလာကြတစားကန်ဖြစ်ဖန်ဆီးထားခဲ့တဲ့ကြောင်းစရာတယောက်ကိုပြန်လွှတ်ပေးလိုက်တဲ့အတွက်သူ့ရဲ့မိသားစုနဲ့ပြန်ပြီးတော့တွေ့ဆုံခဲ့ရပါတယ်။အဲ့ဒီအကြောင်းအရာကိုဗြိတိန်နိုင်ငံရဲ့ရုံးကစနေနေ့ကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အရင်ကဒေးဗစ်ဘိုလမ်ရဲ့လုံခြုံရေးအတွက်ဒီကိစ္စကိုရှုတ်ဝဲထားခဲ့ပေမယ့်နိုင်ငံရဲ့ရုံးရဲ့အကြေညာချက်မှာဘန်ကာစီဥရောပအကြောင်းကအကြောင်းအုပ်မစ္စတာဒေးဗစ်ဘိုလမ်ကိုပြန်ပြီးဆွဲခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ဖော်ပြခဲ့ပါတယ်။ဩဂတ်စ်လ28ရက်နေ့ကစစ်သွေးကြွတွေဘက်ကထုတ်တဲ့ဗီဒီယိုမှာသူ့ရဲ့အသက်အန္တရာယ်လုံခြုံရေးနဲ့ပတ်သက်ပြီးဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကိုတောင်းပန်နေတဲ့ပိုလန်မြေပုံကိုဖော်ပြခဲ့ပါတယ်။သူ့ကိုစစ်သွေးကြွတွေလွှတ်ပေးဖို့အတွက်ငွေကြေးတစ်စုံတရာမပေးခဲ့ရဘူးလို့အစိုးရအာဏာပိုင်ကြီးရဲ့ပြောဆိုချက်ကိုဗြိတိန်သတင်းမီဒီယာတွေကဖော်ပြကြပါတယ်။
Roman Catholic အသင်းတော်ရဲ့ပုပ်ယဟန်မင်းကြီး Francis ဦးဆောင်ပြီးတော့ဒီကဘာတဝမ်းက Bishop ဖုန်းတော်ကြီး200ကျော်နဲ့သာသနာရေးဆိုင်ရာစီဝေးပွဲကြီးကို Vatican မှာကျင်းပနေပါတယ်။သတင်းနှစ်ပတ်ကြာမဲ့စီဝေးပွဲကြီးမှာ Roman Catholic ဘာသာဝင်တွေအတွက်အငင်းပွားစရာဖြစ်တဲ့ပဋိသေဒါစီရေးကိစ္စ၊ကိုဝင်ဖြတ်ချတဲ့ကိစ္စ၊လိင်တူဆုံမဲ့သူတွေအပေါ်သဘောထားနဲ့ဒီလင်မယားကွာရှင်းတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ပိုယဟန်မင်းကြီးရဲ့ညွှန်ကြားချက်နဲ့2013ခုနှစ်တုန်းကကမ္ဘာတစ်ဝှမ်းမှာရှိကြတဲ့ကက်သလစ်ဘာသာဝင်တွေကိုစစ်တမ်းကောက်ခဲ့တာမှာပဋိသေဒကတားဆီးတဲ့ကိစ္စတခါအိမ်တော်မပြုတ်မီမှာလိန်ဆက်ဆံတဲ့ကိစ္စနဲ့လိန်တူဆုံမဲ့သူတွေအပေါ်လက်မခံတဲ့ကိစ္စတွေနဲ့ပတ်သက်လို့အသင်းတော်ရဲ့အဆုံးအမတွေကိုတော်တော်များများကလှည့်လျူရှုထားတာကိုတွေ့ရှိခဲ့ကြပါတယ်။ဒါကြောင့်ကက်သလစ်ဘာသာဝင်တွေရဲ့သဘောထားတွေကိုဘိရှော့ဖုန်းတော်ကြီးတွေနားထောင်စေချင်တယ်လို့ပိုယဟန်မင်းကြီး Francis ကသာသနာစီဝေးပွဲမတိုင်ခင်စနေနေ့တုန်းကပြောကြားခဲ့ပါတယ်။ ပိုယဟန်မင်းကြီးဖရန်စစ်ဒီပိုယဟန်မင်းကြီးတာဝန်ယူပြီးတစ်နှစ်ကျော်ချိန်မှာပဲမိသားစုတွေရဲ့အနာဂတ်နဲ့ချင်းချောက်မှုတွေကိုအာရုံစိုက်နေတဲ့စီဝေးပွဲကြီးဟာပိုယဟန်မင်းကြီးရဲ့ရိုမန်ကက်သလစ်အသင်းတော်အပေါ်မှာဥဆောင်မှုကိုစမ်းသပ်မှုအဖြစ်နဲ့လေးလာသူတွေကမြင်နေကြပါတယ်။တတိယနှစ်ပတ်ကြာစီဝေးပွဲပြီးသွားရင်နောက်တစ်နှစ်အကြာမှာဘစ်ရှပ်ဖုံးတော်ကြီးတွေထပ်မံတွေ့ဆုံပြီးတော့အခုဆွေးနွေးထားတဲ့ကိစ္စတွေကိုပြန်လည်သုံးသပ်ကြမှာဖြစ်ပါတယ်ရှင်
။ Baby Dog လို့လူသိများတဲ့ဟေတီအာနာရှင်ဟောင်းJean Claude Duvalier ဟာအသက်63နှစ်အရွယ်မှာနှလုံးရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်။ Port-au-Prince မြို့တော်မှာစနေနေ့ကသူ့ရဲ့သီးသန့်နေအိမ်မှာတည်ဆုံးခဲ့တယ်လို့ရှေ့နေဖြစ်သူကပြောဆိုပါတယ်။1982ခုနှစ်မှာသူ့ရဲ့ဖခင်ဖြစ်သူ Francois Papa Doc Duvalier တည်ဆုံးချိန်မှာကမ္ဘာအသက်အငယ်ဆုံးခေါင်းဆောင်ဖြစ်လာမယ့်အသက်19နှစ်အရွယ် Mr. Duvalier ဟာဖခင်ရဲ့ယာရုကိုဆက်ခံခဲ့တာဖြစ်ပါတယ်။သူဖခင်လိုပဲဒူဗာလီယားဟာနိုင်ငံကိုအာနာရှင်စနစ်နဲ့အုပ်ချုပ်ပြီးသူ့အာနာကိုတွန်တွန်မကော့တစ်စစ်သွေးကြွအဖွဲ့အကူအညီနဲ့အင်အားဖြည့်ခဲ့ပါတယ်။အဲဒီစစ်ထောက်လှမ်းရေးအဖွဲ့ဟာလူပေါင်းရာနဲ့ချီတိုက်ဆုံမှုနဲ့ပျောက်ဆုံးမှုတွေအတွက်ပြစ်တင်ပြောဆိုခံရမှုရှိပါတယ်။ Direct from Washington The
Voice of America The VOA တနင်္ဂနွေနေ့နောက်ဆုံးတည်ထားရတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြေညာပေးခဲ့ကြတာပါအခုညနေခင်းစစ်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်မတွေမှာတော့အရင်ဆုံးမြန်မာနိုင်ငံသတင်းနဲ့စပါမယ်ခါကာဘိုရာစီတောင်ပေါ်မှာပျောက်ဆုံးနေသူတွေကိုရှာနေတာကိုရပ်ဆိုင်လိုက်ပြီးမှဒီပျောက်ဆုံးတောင်တက်သမားတွေရဲ့အသက်ရှင်တန်းရေးဆိုတာကိုလုံးဝဆွလွတ်လိုက်ရပါပြီရှာဖွေရေးလုပ်ငန်းအတွင်းပျောက်ဆုံးသွားတဲ့ရဟတ်ယာဉ်နဲ့လိုက်ပါသွားသူတွေကိုတော့ဆက်ပြီးရှာနေကြပါတယ်ခါကာဘိုရာစီတောင်ပေါ်မှာတောင်တက်သမားတွေပျောက်ဆုံးခဲ့တဲ့ကိစ္စအနေဘလို့တင်ကန်းစာတွေရရှိခဲ့ပါတယ်။နောက်သူတို့ကိုရှာဖွေရေးလုပ်ငန်းမှာရောဘလို့အခက်အခဲတွေရင်ဆိုင်ခဲ့ရတယ်လဲဆိုတာတွေကိုမတင်ကြီးထက်ကဆက်သွယ်မေးမြန်းထားပါရရှင်
။ခါကာဘူရာစီတောင်ကိုတက်ရောက်ခဲ့ကြတဲ့တက္ကသိုလ်ချင်းလင်းတောင်တက်အသင်းတဘာဝခေါ်တန်ဖောင်ဒေးရှင်းကတောင်တက်အဖွဲ့ခေါင်းဆောင်ကိုအောင်မြင့်မြတ်နဲ့အဖွဲ့မန်နေဂျာကိုဝရံမင်းသူတို့တခြားအဖွဲ့သားတွေနဲ့ဩဂုတ်လ31ရက်နေ့ကစလို့အဆက်အသွယ်ပြတ်ခဲ့တာဖြစ်ပါတယ်။သူတို့ပျောက်ဆုံးပြီးဆယ်ရက်အကြာမှာကယ်ဆယ်ရေးအစီအစဉ်တွေကို True Foundation က UCP လှုပ်ဆောင်ခဲ့ပါတယ်။ရှားဝေကယ်ဆယ်ရေးလုပ်ငန်းကိုစက်တင်ဘာလ28ရက်နေ့နောက်ဆုံးရက်အဖြစ်သတ်မှတ်ခဲ့ပြီးနောက်ပိုင်းမနေ့အောက်တိုဘာလ5ရက်နေ့မှာတော့ရှားဝေကယ်ဆယ်ရေးလုပ်ငန်းတွေကိုဆိုင်းငံ့လိုက်ပြီလို့ True Foundation ကတရားဝင်ပြောဆိုခဲ့ပါတယ်။ရှားဝေရေးလုပ်ငန်းဆိုင်းငံ့လိုက်တဲ့အခြေအနေတွေကိုတော့တက္ကသိုလ်ချီလင်းတောင်တက်အသင်းတဘာဝခေါ်တန် Foundation ရဲ့အမှုဆောင်ဦးထွန်းလအောင်ကအခုလိုပြောပါတယ်။
ရှာဝေးရတော့ကျွန်တော်တို့ဒီအမြင့်ပေ 18,000 ကျော်ကျော်လောက်ပဲသူတို့တက်ရှာထားလို့ပဲအချင်းပြည်တယ်ခင်ဗျာ။ဒီမှာ15ရက်နောက်ပိုင်းမှာဒီဖောက်ပေါ်သည်ရေခဲတောင်ကလေနေစကြတဲ့အတွက်ရေခဲ5 6ပေလောက်မကဘူးစကြလာတော့သူတို့ဆက်လက်ရှာဖွေဖို့နည်းနည်းအခက်အခဲလေးဖြစ်ပါတယ်ဗျ။အဲ့ဒီမှာကျွန်တော်တို့တကယ်လို့ပစ္စည်းပညာတွေ့နိုင်တယ်ဆိုတော့သူတို့ဒီရေခဲနဲ့ဖုံးသွားနိုင်တယ်ဆိုပြီးတော့ဒီရှာမြေပြင်ရှာဖွေခဲ့တဲ့ရေခွက်တွေကလည်းအခက်အခဲတွေကြုံတယ်ပေါ့နော်ဒီကျွန်တော်တို့ဒီရဟန်းရင်နဲ့ရှာတဲ့ဟာတွေကလည်းလက်ရှိတော့သူတို့တက်နိုင်ဆုံးတော့သူတို့ကြိုးစားပြီးတော့ရဟန်းရင်ရာသီဥတုချိန်နေပြီးတဲ့အချိန်မှာတက်နိုင်တယ်လို့ပြောပါတယ်ရဟန်းရင်ကိုယ်တည်းမှာလည်းကျွန်တော်တို့က GoPro ပေါ့နော်ဗီဒီယိုကင်မရာ၄လုံး၅လုံးတော့တက်ထားတယ်ဒီပြီးတော့ရဟန်းရင်အောက်ကြောက်ရှူတွေကြတော့သူတို့ရန်နေပြီးပြန်လုံးရတဲ့အတွက်ဒီရဟန်းရင်ကနေပြီးတော့မှပေနေရာလောက်ထိကြိုးချပြီးတော့အဲ့ကြိုးမှာကျွန်တော်လိုအပ်တဲ့ကင်မရာတွေဗီဒီယိုတွေပေါ့နော်တက်ဆင်ပြီးတော့သူတို့ဒီတောင်ဝင်မှုရဲ့အနီးကပ်ဆုံးနေရာတွေကိုသူတို့ဓာတ်ပုံတွေရိုက်ပြီးတော့လိုက်ရှာတာပေါ့နော်အဲ့လိုမျိုးတွေလည်းတက်နိုင်တယ်လို့ရှာပါတယ်အခုနောက်ပိုင်းကရာသီဥတုချိန်နေမပေးတော့တာရဲ့မြေမြေရှာဖွေဖို့ကလည်းနှင်းချလာတဲ့အတွက်ခက်ခဲဖြစ်တာနဲ့ဆိုပြီးတော့ကျွန်တော်တို့လက်ရှိယာယီရဆိုင်ဖို့သူတို့စီစဉ်လိုက်ပါတယ်ဗျ
ဟုတ်ကဲ့ဆရာဘယ်နေ့မှရက်မလဲရှင်ယာယီရက်ဖို့က
ယာယီစရက်သွားပြီခင်ဗျာ
အော်
မနေ့ကပဲသူတို့က True Foundation ကသူတို့ပြောသွားပါတယ
်ဒီတောင်တက်သမား2ယောက်ကိုတော့ဒါဟိုလက်လွတ်လိုက်ရပြီဆိုတဲ့သဘောပေါ့နော်ဆရာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါအဲ့လိုအနေထားဖြစ်သွားတာပေါ့ခင်ဗျာ
ပျောက်ဆုံးတောင်တက်သမားနှစ်ဦးရှာဝေရေးလှုပ်ဆောင်ဖို့ထိုင်းနိုင်ငံကငှားရမ်းထားတဲ့ရဟတ်ယင်နဲ့အတူရဟတ်ယင်မောင်းနှင်သူနှစ်ဦးနဲ့ True Foundation ရဲ့အကြီးအကဲဦးတည်စားရဲ့ကိုရီးလက်ထောက်တို့ဟာလည်းပူတာအိုမျိုးကနေခခဘူရာစီတောင်ချီကိုအသွာလမ်းမှာပျောက်ဆုံးခဲ့ရပြီးသူတို့ကိုတော့ဆက်ပြီးတော့ရှာဝေနေကြပါတယ်အရှိတောင်အရှာအမြင့်ဆုံးခခဘူရာစီတောင်ပေါ်မှာတောင်တက်သမားနှစ်ဦးတို့ပျောက်ဆုံးခဲ့ရမှုကနေမြန်မာတောင်တက်အားကစားသမားတို့အတွေ့ကြိုတင်ပြင်ဆင်မှုကိုအသေးချာလုပ်ရမယ်ဆိုတဲ့သင်ခန်းစာပဲဖြစ်ပါတယ်လို့ဦးထွန်းလအောင်ကပြောပါတယ်
။ဒီတောင်တက်တယ်ဆိုတာကငကိုရှေ့ရခင်တည်းကပဲဒီအနေရရှိတယ်ကျွန်တော်တော်တဲ့တောင်တွေမှာသွားရတယ်ဒီတဘာဝဒီအနေတွေအချိန်မီးဖြစ်ပေါ်နိုင်တယ်ဆိုတာကိုကျွန်တော်တို့သိနားလဲပြီးတော့ ီတောင်တက်ချင်းအားကစားကိုဝါသနာပါပြီးချင်းမြန်လို့တဲ့အတွက်ကျွန်တော်တို့ကဒီတောင်တက်အားကစားကိုလှူဆောင်နေတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒီကီးတင်ထွက်တိုင်းမှာအကောင်းဆုံးအပြည့်စုံဆုံးလို့စိတ်ထဲအမှတ်ယူပြီးတော့ကျွန်တော်တို့လိုအပ်တာတွေကိုပြင်ဆင်ပါတယ်အဲဒါပေမဲ့လည်းဒီတစုံတရာအခက်အခဲဘေးရန်နဲ့ရှိလာတဲ့ဟာမျိုးကတော့လည်းကျွန်တော်တို့တုံ့တက်ပါတယ်ပေါ့နော်အဲဒီလက်ရှိတင်ကားစားအနေနဲ့ကတော့ကျွန်တော်တို့ဒီခက်ခဲချမ်းသာတဲ့တောင်တွေစိန်ခေါ်မှုတွေများတဲ့တောင်တွေမှာတက်ရောက်မယ်ဆိုရင်ကျွန်တော်ဒီရက်ပို့ပြီးတော့ဆရာရခိုင်လုံးမကနေရာရခိုင်လုံးနီးပါးထိဖြည့်စင်ပြီးတော့မှဘေးရန်နဲ့မရှိအောင်ကြိုးစားအထောက်ရမယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ပြည်ပေါင်း2000ကျော်မြင့်ပြီးအရှိတောင်အရှာမှာအမြင့်ဆုံးခခပူရာစီတောင်ချေကိုရောက်ဖို့အတွက်ပူတာအိုမျိုးကနေသတင်းပတ်တွေနဲ့ချီအချင်းယူရတာဖြစ်တယ်လို့ရဟတ်ရင်နဲ့ပြန်တန်းဖို့ဆိုတာကလည်းရာသီဥတုအပေါ်မှာအတော်လေးမူတည်နေတာဖြစ်ပါတယ်အရှိတောင်အရှာမှာအမြင့်ဆုံးဖြစ်တဲ့ပြည်ပေါင်း2000နီးပါးမြင့်နဲ့ရေခဲတွေဖုံးလန့်ပြီးရေခဲမြစ်တွေရှိနေတဲ့ခခပူရာစီတောင်ကိုဂျပန်နိုင်ငံသားတာကာရှိအိုဇာကီနဲ့နမားဂျွန်ဆင်တို့1996ခုနှစ်မှာပထမဆုံးအချိန်ဖြစ်တဲ့ဘေးမတီရံမခအောင်အောင်မြင်မြင်တက်ရောက်နိုင်ခဲ့တာပါအခုခါခါပူရာစီတောင်ထိပ်ကိုချေချနိုင်ခဲ့တဲ့တက္ကသိုလ်များခြေလျင်တောင်တက်အသင်းတဘာဝခေါ်တာဖောင်ဒေးရှင်းရဲ့ပထမဆုံးမြန်မာပြည်သားတွေကြီးပါဝင်တဲ့တောင်တက်ခီးစဉ်မှာတော့မြန်မာတောင်တက်သမားနှစ်ဦးတို့ကိုလက်လွတ်ဆုံးရှုံးလိုက်ရပြီဖြစ်ပါတယ်ရှင်
မတင်ကြီးထိုက်ဆက်သွဲမေးမြန်းထားတာပါရှင်ခုတော့အိန္ဒိယနိုင်ငံဖက်တလက်ကြည့်ရအောင်ပါအိန္ဒိယနိုင်ငံရဲ့အဝမ်းတရားတရက်စီဖို့အတွက်ကြီးမားကျပြတဲ့တန့်ရှင်ရေးလှုပ်ရှားမှုကြီးကိုဝန်ကြီးချုပ်နရင်ဒရာမိုဒီကစတင်လိုက်ပြီး2019ကျရင်အိန္ဒိယအိန္ဒိယအိန္ဒါရှိရမယ်လို့ဆိုရတယ်အိန္ဒိယရဲ့လူဦးရေတဝက်လောက်ဟာအိန္ဒါမရှိတာကြောင့်ပြင်းမာဖြစ်တယ်လို့အညစ်အကြေးဆွနေတဲ့ပြဿနာတွေအမိုက်တွေကိုစီးမဲ့ကမ်းမဲ့ဆွပစ်တာကြောင့်ဒီလုပ်ငန်းစဉ်အတွက်စိန်ခေါ်မှုကြီးဖြစ်နေပါတယ်။ New Delhi ကနေ Anjana Prisha သတင်းပေးပို့ထားတာကိုကိုဆမ်မိုးဝေကတင်ပြထားပါတယ်ရှင်
။ Colony Kit အင်ယာတွေမှာတန်ရှင်းရေးလုပ်ကြတဲ့အလုပ်သမားတွေကြားဒီပြက်စီးကိုကြစ်ကြစ်ပါအောင်ဆုတ်ထားတဲ့ဝန်ကြီးချုပ် Narendra Modi ကတောင်းနေချီတဲ့ကျောင်းသူကျောင်းသားတွေနဲ့အစိုးရအမှုတန်းတွေကိုသတင်းတစ်ပတ်ကို2နာရီတိုင်းပြည်အတွက်တန်ရှင်းရေးလုပ်ကြဖို့ညွှန်ကြားနေပါတယ
်။ सबसे पहले
ဒီလိုနေတဲ့တကူရီတန်ရှင်ကြီးကစပြီးကိုယ့်ရဲ့မိသားစုအိနီပတ်ဝန်းကျင်မိမိတို့ရဲ့အလုပ်နဲ့ကျေးရွာတွေကိုတန်ရှင်းအောင်လှုပ်ဆောင်ကြဖို့ဝန်ကြီးချုပ်ကဟင်ဒီဘာသာနဲ့တိုက်တွန်းသွားတာပါဝန်ကြီးတွေဥပဒေပြုလွှတ်တော်အမတ်တွေကျောင်းအုပ်ကြီးတွေကလည်းဒီပြည့်စည်တွေအမှိုက်ပုံးတွေကိုကိုင်းပြီးတော့လမ်းတွေပေါ်မှာဒီပြည့်စည်လှဲခဲ့ကြသလိုအမှိုက်ပစ်တဲ့နေရာတွေကိုတန်ရှင်းကြပြီးတိုင်းပြည်အတွင်းကောင်းမွန်တဲ့အညစ်အကြေးဆွန့်ပစ်မှုအကြောင်းလူမှုအသိတိုးပွားအောင်လှုပ်ဆောင်ခဲ့ကြပါတယ်တန်ပေါင်း1250ရှိတဲ့အိန္ဒိယပြည်သူတွေကိုအားလုံးပါဝင်တဲ့လူမှုလှုပ်ရှားမှုကြီးဖြစ်လာအောင်ဝန်ကြီးချုပ်မိုဒီကတိုက်တွန်းလိုက်ပါတယ
်ပူရာနီအာဒတ်တို့ကိုဘဒလ်နေကလေဘောဆမိုင်လကတာဟဲကထင်ကမ်ဟဲမဲဂျန်တာဟူအဂါဟမ်ဆဘ်မီလ်ကာကေ
အတွေးခေါ်အမှုကြီးဟောင်းတွေကိုပြောင်းလဲပစ်ဖို့ဆိုတာခက်ခဲတဲ့အလုပ်တစ်ခုဖြစ်ပါတယ်အချိန်ယူရပါလိမ့်မယ်လို့ဝန်ကြီးချုပ်မိုဒီကပြောသွားတာပါဒါပေမဲ့အားလုံးအတူလက်တွဲပြီးတော့လူမှုလှုပ်ရှားမှုအဖြစ်ကြိုးပမ်းရပါလိမ့်မယ်ဒါမှအိန္ဒိယနိုင်ငံဟာကမ္ဘာမှာတန်ရှင်းတဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်လာမှာပါလို့ဟင်ဒီဘာသာနဲ့ပြောသွားတာပါ။မစ္စတာမိုဒီက Clean India လှုပ်ရှားမှုကိုနိုင်ငံရဲ့လွတ်လပ်ရေးခေါင်းဆောင်ကြီးမဟာတမဂန္ဒီရဲ့မွေးနေ့နှစ်ပတ်လည်အခါသမျှမှာစတင်လိုက်တာဖြစ်ပါတယ်။ဂန္ဒီကြီးကမိန်လာနဲ့ရေစိုးထုတ်စနစ်ကောင်းမွန်ဖို့ဆိုတာလွတ်လပ်ရေးထက်တောင်ပိုပြီးတော့အရေးကြီးတယ်လို့ပြောခဲ့မှုပါတယ်။ထုံးစံအားဖြင့်ဇန်နိတ်နေကိုတာဝန်ပေးလိရှိတဲ့အလုပ်ဖြစ်တဲ့အိန္ဒါတန်ရှင်းတဲ့အလုပ်ကိုသူ့ရဲ့တပည့်တွေကိုလှုပ်ခိုင်းခဲ့ပါတယ်။တန်ရှင်းရေးဆိုတဲ့လုပ်ငန်းအပြင်လှုပ်ရှားမှုရဲ့အဓိကကဏ္ဍထဲမှာအိန္ဒါရီဆောက်လုပ်ရေးလည်းပါဝင်ပါတယ်။အိန္ဒိယနိုင်ငံမှာလူဦးရေထက်ဝက်ကျော်ဟာပြင်ပမှာဖြစ်တယ်လို့အညစ်အကြေးစွန့်ညပါတယ်။ဒါကြောင့်ဝမ်းယောဂါလိုယောဂါတွေဖြစ်ပွားရုံနဲ့မကညဘက်အပေါင်မှာအပြင်ကိုသွားကြရတာကြောင့်အမျိုးသမီးတွေအတွက်လိန်စော်ကားခံရတာမျိုးတွေဖြစ်ပွားနိုင်တဲ့အန္တရာယ်ရှိနေတာပါ။အိန္ဒိယနိုင်ငံမှာရေနဲ့မိန်လာစနစ်ညံပြင်းမှုကြောင့်ဖြစ်ပွားတဲ့ယောဂါတွေကိုကုသရတဲ့ဇယိတ်အသေးစောမှုနဲ့ကုန်ထုတ်လုပ်မှုကျဆင်းမှုစတာတွေရဲ့တန်ဖိုးဟာအမေရိကန်ဒေါ်လာတန်ပေါင်း 9,400 ကုန်ကျခဲ့တယ်လို့ကမ္ဘာပံရဲ့လိလာချက်ကခန့်မှန်းထားပါတယ်။မြို့အစွန်ဖျားတွေမှာနေကြတဲ့စင်းရဲသားတွေကမြစ်ချောင်းတွေရေကန်တွေထဲကိုစီးမျောသွားစေတဲ့နီးလန်းနဲ့အညစ်အကြေးတွေစွန့်ပစ်နေတာအမိုက်စွန့်ပစ်နေတဲ့နေရာတွေဟာတစားတစ်တစားကြီးထွားလာပြီးတော့မြို့ကိုတိုးချဲ့လာတဲ့ပြဿနာတွေကိုအခုလှုပ်ရှားမှုကဘာတွေလှုပ်ပေးမယ်ဆိုတာဘယ်သူမှမေးခွန်းမထုတ်ခဲ့ကြပါဘူး။အညစ်ပတ်ဆုံးနိုဘယ်ဆုဆိုတာမျိုးသာရှိရင်အိန္ဒိယကရလိမ့်မယ်လို့ဝန်ကြီးဟောင်းတစ်ယောက်ကပြောခဲ့မှုပါတယ်။အခုလဲဝန်ကြီးချုပ်မိုဒီရဲ့တနိုင်ငံလုံးတန်ရှိရေးနဲ့2019ခုနှစ်ဂန္ဒီကြီးရဲ့နှစ်150မြောက်မွေးနေ့အခါသမယအရောက်မှာအိမ်တော်စုတိုင်းမှာအိမ်သားတွေရှိနေအောင်ပံ့ပိုးထားပြီးဖြစ်စေရမယ်ဆိုတဲ့ရည်ရွယ်ချက်အောင်မြင်မှုရှိမှရှိပါမလားဆိုတဲ့အပေါ်တန်တရားဖြစ်နေသူတွေရှိပါတယ် ူတို့ကခက်ခဲရှုပ်ထွေးတဲ့စိန်ခေါ်ချက်တွေကိုထောက်ပြပါတယ်။ဥပမာအိန္ဒာရီဆောက်လို့ရေးဆိုတဲ့ပြဿနာတစ်မျိုးတည်းတွင်မကပါဘူး။အိန္ဒိယကကြီးလက်ဒေသတွေမှာအိန္ဒာကိုအသုံးပြုဖို့အကြောက်ကန်ရင်းနေကြတာရှိပါတယ်။အိန္ဒွင်းမှာအိန္ဒီမှာအိန္ဒာရှိနေတာဟာမတန့်ရှင်းဘူးဆိုတဲ့ရှေးကြတဲ့အယူဆတွေရှိနေတယ်လို့ပြောပါတယ်။ဒါပေမဲ့ဝန်ကြီးချုပ်မိုဒီကတော့အကောင့်ဘက်ကမြင်ထားပါတယ်။အိန္ဒိယနိုင်ငံကအကြောမော်တွေ၊ဘောလီဝုဒ်ကအမှုပညာရှင်တွေ၊ခရစ်ကက်အားကစားသမားတွေပါဒီလှုပ်ရှားမှုမှာပါဝင်လာကြဖို့ကြိုးစားထားပါတယ်။ပြည်သူတွေအနေနဲ့လဲတန်ရှင်းရေးပြုလုပ်ထားတဲ့အမှိုက်ပုံတွေအမှိုက်စွန့်ပစ်တဲ့နေရာတွေကိုဓာတ်ပုံရိုက်ပြီးတော့လူမှုမီဒီယာတွေပေါ်မှာတင်ပြီးအများမြင်အောင်ပြသကြဖို့တိုက်တွန်းနေပါတယ်။ဒါပေမဲ့သတင်းဘက်ကအားလက်ရဲ့ရက်ရှိအစနေဖြစ်တဲ့ဒီကနေ့မှာဒီပြည်စည်းကိုင်းနေကြရတဲ့အစိုးရအရာရှိတချို့ကတော့ညှဉ်းညူနေကြပါတယ်။ဂန္ဓီရဲ့မွေးနေ့အခါသမယဟာအိန္ဒိယနိုင်ငံရဲ့အမျိုးသားအားလက်ရဲ့နေလဲဖြစ်လို့ပါခင်ဗျာ။
အိန္ဒိယမှာအိမ်သားနဲ့ဆက်ဆက်တဲ့ပြဿနာတွေအရေးဖြစ်ရှင်နိုင်ဖို့အိန္ဒိယဝန်ကြီးချုပ်ရဲ့ကြိုးပမ်းမှုကိုကိုစံမိုးဝေကစူးစီးတင်ပြထားတာပါရှင်။အခုတော့လာမယ့်အင်္ဂါနေ့တရရိုက်လေးလိုက်မှာကိုဇော်ဝင်းလိုင်ကဗာရီဆူနေမလဲဆိုတာနားဆင်ကြည့်ရအောင်ပါ။
ရှင်ထိုင်းနိုင်ငံတောင်ပိုင်းမှာပြည်ထိုင်နိုင်ငံသားကဘာလက်ခီးသွားနှစ်ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတော့တန်တရားရှိသူမြန်မာနိုင်ငံသား၃ဦးကိုဖမ်းဆီးထားပြီးနှစ်ဦးကဝန်ခံတယ်လို့ထိုင်းအရာရှိတွေကပြောဆိုကြသလိုအခင်းဖြစ်ပွားတဲ့နေရာမှာရှိနေကြတဲ့မြန်မာအလုသမားတွေနဲ့အလုသမားရေးဆောင်ရွက်သူတွေကတော့တမင်အကွက်ဆင်ဖမ်းဆီးခြင်းဖြစ်တယ်လို့ပြောဆိုနေပါတယ်။သောရရှင်တွေကရောဒီအမှုအပေါ်ဘယ်လိုမြင်ကြပါသလဲ။ထိုင်းရဲ့တပ်ဖွဲ့တရခန့်မိတယ်လို့ပြောလို့ရအောင်မြန်မာလူသမားတွေကိုအကွက်ဆင်ဖမ်းတာလားဒါမှမဟုတ် DNA တပ်သေးအထောက်ထားအပါဝင်တခြားခိုင်လုံတဲ့မှုကင်းဆိုင်ရာတပ်သေးအထောက်ထားတွေကြောင့်ဖမ်းဆီးတာပါလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်နေအနေနဲ့ကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ဖုန်းနံပါတ်1-239-382-999ကိုဆက်သွယ်နိုင်ပြီး first number ကတော့1-239-382-999ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 file နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်။အားလုံးကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
VOA American အသံရဲ့တိုက်ရိုက်လေးလံအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်မှာပတ်ဝန်းဆွေးနွေးကြဖို့အထက်မှန်ဖိတ်ခေါ်အပ်ပါရရှင်။ခုတစ်ခါကျန်းမာရေးဆိုင်ရာသတင်းဆောင်မှာဖက်ကြည့်ရအောင်ပါ။ထိုင်းနိုင်ငံရဲ့တက်တစ်ဆလူငယ်တွေမှာ HIV ကူးစက်မှုနှုန်းတွေပြန်တက်လာနေပါတယ်။ထိုင်းနိုင်ငံကသုတေသနလုပ်သူတွေကတော့ရောဂါကူးစက်နိုင်ခြေရှိတဲ့လူငယ်တွေအကြားအန္တရာယ်ကင်းတဲ့လိန်ဆက်ဆံမှုပညာပေးနိုင်ဖို့အခက်အခဲတွေရှိနေတယ်လို့ပြောဆိုနေကြတဲ့အကြောင်းကို VOA သတင်းထောက် Steve Harmon သတင်းပေးပို့ထားတာကိုနားဆင်ကြည့်ရအောင်ပါရှင်။
UNICEF ကထုတ်ပြန်ချက်အရထိုင်းနိုင်ငံမှာလိန်ဆက်ဆံရနဲ့ AIDS ရောဂါဖြစ်စေနိုင်တဲ့ HIV ပိုးကူးစက်ခံရသူ80ရာခိုင်နှုန်းဟာအသက်15ကနေ24နှစ်ကြာဖြစ်တယ်လို့ဆိုပါရယ်ပြီးခဲ့တဲ့အနှစ်20လောက်မှာ HIV ကူးစက်ပြန့်ပွားမှုတိတိတသားရောကြခဲ့ပေမဲ့ကူးစက်နှုန်းတွေခုနောက်ပိုင်းပြန်တက်လာနေပါရယ်အထူးသဖြင့်ငယ်ရွယ်တဲ့လိန်လုပ်သားတွေမွေးရစေအကြောတဲ့ထိုးသွင်းသူတွေနဲ့ယောက်ျားအချင်းချင်းအကာအကွယ်မဲ့လိန်ဆက်ဆံတဲ့လူတွေမှာဖြစ်များတာပါထိုင်းနိုင်ငံမှာအဓိကတွေ့နေရတဲ့စိန်ခေါ်မှုကတော့ယောဂကူးစက်ဖို့အန္တရာယ်များတဲ့သူတွေကိုပညာပေးနိုင်ဖို့ဖြစ်တယ်လို့ကျန်းမာရေးလှုပ်သားတွေကပြောကြပါရယ်။ကုလသမဂ္ဂကလေးငယ်များရာမုံငွေအဖွဲ့ UNICEF ရဲ့ HIV/AIDS ဌာနအရာရှိ Robert Guest ပြောတာကတော့လွန်ခဲ့တဲ့10နှစ်15နှစ်လောက်ကဆိုရင်လိင်လူချစ်သူတွေကြက်စားတဲ့စားတောက်ဆိုင်တွေဘားတွေမှာကုန်းနှုံးတွေနဲ့အန္တရာယ်ကင်းတဲ့လိင်ဆက်ဆံနည်းတွေကိုအုပ်စုဖွဲ့စကားပြောတဲ့ပုံစံမျိုးနဲ့လှုပ်ခဲရပေမဲ့အခုခါမှာတော့ပုံစံပြောင်းလာနေပြီလို့ဆိုပါရယ်။
With the advent of social media and a variety of different ways
ခုကမှလူမှုကွန်ရက်တွေအခြားနီးပေါင်းစုံနဲ့လူတွေကိုချိတ်ဆက်နိုင်တဲ့နည်းတွေရောက်လူတွေနဲ့တွေ့ဖို့လိမ္မာဆိုင်ရာအဆက်အသွယ်တွေရဖို့လူတွေအများကြီးစုဝေးနေတဲ့နေရာကိုသွားဖို့မလိုတော့ပါဘူးသူတို့ရဲ့တယ်လီဖုန်းတွေကွန်ပျူတာတွေကနေတဆင့်သူတို့တွေ့ကျင်တဲ့နေရာတွေမှာတွေ့ကျင်တဲ့ပုံစံနဲ့တွေ့နိုင်တယ်လေဒါ့အပြင်လက်ကင်ဖုန်းတွေကနေလိမ္မာချစ်သူတွေတွေ့ဆုံချစ်ကြွမ်းဝင်တဲ့နေရာကိုသိနိုင်တဲ့ကြော်ညာမျိုးတွေပေါ်လာပြန်ပါတယ်
ကြည်ဒစာယုံတွေအနိုင်ခံတွေမှာအလုံးလုံးကန်ကြတဲ့မိန်းကလေးတွေကတော့ HIV ပိုးကူးစက်မခံရအောင်ကွန်ဒုံးတွေကိုသုံးကြရတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ဒါပေမဲ့လည်းထိုင်းလူမျိုးမဟုတ်တဲ့ပြည်ဒစာတွေအဖို့တခါတလေအခမဲ့ကျန်းမာရေးဝန်ဆောင်မှုမရတာတွေအပြင် HIV ကကွယ်ရေးနဲ့ပတ်သက်တဲ့သတင်းအချက်အလက်မရတာမျိုးတွေရှိတယ်လို့လည်းဆိုပါတယ်။ဒီလိုအမျိုးသမီးငယ်တွေရဲ့အတွက်ကတော့အန္တရာယ်ကြီးမားလို့လည်း UNICEF အရာရှိကပြောပါတယ်။
What we're finding that is more worrisome and more dangerous tend to be those who are engaging in transactions. ဘူးစိပင်းစရာကောင်းပြီးအန်ဒီရဲ့ရှိတဲ့အုပ်စုကတော့လေးအင်္ဂါပြောင်းတဲ့သူတွေတမယိုးကြပုံစံမဟုတ်ပဲဆက်ဆံကြတဲ့သူတွေပါသူတို့ကလမ်းမှာအရက်ဘားတွေမှာတွေ့တဲ့သူတွေနဲ့တက္ကသိုလ်ကျောင်းသားတွေအမျိုးသမီးငယ်တွေဖြစ်ကြပြီးလိင်ဆက်ဆံမဲ့အဖော်ကိုကွန်ဒွန်သုံးဖို့မပြောတတ်မဆိုတတ်မပားနာကြသူတွေပါ
UNICEF ကတော့ HIV ကူးစက်ခံရဖို့အန္တရာယ်ရှိတဲ့အပြုအမူရှိနေတဲ့လူငယ်ပေါင်း 2,000 လောက်ကိုမေးမြန်းသုတေသနလုပ်ထားပြီးထိုင်းနိုင်ငံတစ်ဝန်းလုံးမှာ HIV ပိုးရှိသူပေါင်း 5,000 လောက်ရှိတယ်လို့ခန့်မှန်းထားပါတယ်။ရောဂါပြန့်ပွားမှုနှုန်းအမြင့်ဆုံးအချိန်ရောက်ခဲ့တုန်းက AIDS ကြောင့်တည်ဆုံးခဲ့ရတဲ့နှုန်းထိုင်းနိုင်ငံမှာအမြင့်မားဆုံးဖြစ်ခဲ့ပေမဲ့အခုတော့အဆင့်5လောက်မှာသာရှိနေပါတယ်။ထိုင်းနိုင်ငံအတွင်းတည်ဆုံးလူ100မှာ4ယောက်လောက်က AIDS နဲ့တည်ဆုံးနေတဲ့သဘောပါ။HIV AIDS နဲ့ပတ်သက်ပြီးကြီးမားတဲ့စိန်ခံမှုတွေကိုတော့ထိုင်းနိုင်ငံသားမကအိန္ဒိချင်းကမြန်မာ၊ဗီယက်နမ်စတဲ့နိုင်ငံတွေကလည်းဆက်လက်ရင်ဆိုင်နေကြရတာဖြစ်ပါရဲ့ရှင် VOA ကနောက်ဆုံးရသတင်းတွေကိုထုတ်လွှင့်နေတာဖြစ်ပါရဲ့ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရဲ့ရာဆွေးနွေးခန်းမြန်မာပြည်မပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တက်ကြီးစကားသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါပထမပိုင်းနိုင်ဝဲမှာလိုင်းလမီတာ190လိုင်းတိုမီတာ24လို့အပြင်လိုင်းတိုမီတာ25 37 51တို့မှာတော့အစီအစဉ်အစအဆုံးကိုဖန်ယူနိုင်နားဆင်နိုင်ပါရဲ့ရှင်အခုနားဆင်နေကြတဲ့သတင်းကိုလည်းညနေဖက်ဗီဒီယိုအစီအစဉ်တွေမကြာခင်ပြသတော့မှာဖြစ်ပါတယ်ညနေပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမှတ်စုမျက်မှွန်ကတလဲအကြေညာပေးပါမယ်ရှင
်။ဟောင်ကောင်ကောင်လုံးကျွန်းပေါ်ကမွန်ကော့အရက်မှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းတုန်းကဆန္ဒပြသူတွေနဲ့ရဲတွေထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးတော့ရဲဘက်ကလက်ကင်တုပ်တွေငရုတ်ရည်တွေနဲ့ပတ်ဖြန်းခဲ့ရပါတယ်။စနေနေ့နောက်ပိုင်းတုန်းကတော့ဒီအဓိကကျောင်းသားတမကအဖွဲ့ခေါင်းဆောင်တွေကဒီမိုကရေစီရေးအတွက်ဆန္ဒပြနေကြသူတွေကိုအစိုးရကအကာအကွယ်ပေးမယ်ဆိုရင်အာဏာပိုင်တွေနဲ့ဆွေးနွေးညှိနှိုင်းမယ်လို့သဘောတူခဲ့ပါတယ်။တနင်္လာနေ့မှာအစိုးရဝန်ထမ်းတွေရုံးပြန်တက်နိုင်အောင်လို့လမ်းတွေကိုဖယ်ပေးမယ်လို့လည်းဆန္ဒပြခေါင်းဆောင်တွေကပြောပါတယ်။ဒီအစိုးရဝန်ထမ်းတွေရုံးပြန်တက်တာကိုလိုလိုလားလားခွင့်ပြုမှာဖြစ်ပေမဲ့စီးပွားရေးအချက်အချာကြတဲ့မြို့လယ်မှာတော့ဆက်လက်နေရယူပြီးတော့ဆန္ဒပြသွားမယ်လို့ကျောင်းသားခေါင်းဆောင်တွေကပြောပါတယ်။မက္ကဆီကိုနိုင်ငံတောင်ပိုင်းအီဝါလာမြို့စွန်မှာအလောင်းတွေအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ကျွင်းကြီးကိုတွေ့ခဲ့တာကြောင့်ပျောက်ဆုံးနေတဲ့ကျောင်းသူကျောင်းသား40ရဲ့အလောင်းတွေလားဆိုတဲ့စိုးရိမ်မှုတွေလည်းကြီးထွားနေပါတယ်။ဘရာဇီးလ်နိုင်ငံမှာတော့ဒီသမ္မတရွေးကောက်ပွဲအတွက်ဒီကနေ့မဲပေးနေကြပါတယ်။လက်ရှိသမ္မတဒီလ်မာယူဆစ်ကမဲအတာရနိုင်ပေမဲ့လို့အပြတ်အသတ်အနိုင်ရရှိမဲ့ပုံမရဘူးလို့တုံ့တက်သူတွေကပြောပါတယ်။ဒီလက်ရှိအာဏာရပါတီကနေထွက်ပြီးတော့ Brazilian Socialist Party ရဲ့ကိုဝင်ခဲ့သူတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဥဆောင်ဆောင်ရွက်နေတဲ့ Marina Silva နဲ့ဒီအုပ်ချုပ်ရေးမှူးဟောင်း Social Democrat Party က AECO Navis တို့ဟာသမ္မတ Yusuf ရဲ့အဓိကပြိုင်ပွဲတွေဖြစ်ကြပါတယ်။ Syria နိုင်ငံမြောက်ပိုင်းကဗျူဟာကျတဲ့ Kobani မြို့မှာ Islamic State စစ်သွေးကြွတွေနဲ့ American လေကြောင်းအကာအကွယ်ယူပြီးတိုက်နေတဲ့ခတ်တပ်ဖွဲ့တွေကြားဒီကနေ့တနင်္ဂနွေနေ့မှာလဲတိုက်ပွဲတွေပြင်းထန်နေပြီးတော့မြို့ပေါ်မှာမိဂိုလုံးတွေကိုမြင်နေရပါတယ်။ Roman Catholic အသင်းတော်ရဲ့ပုပ်ယဟန်မင်းကြီး Francis ဦးဆောင်ပြီးတော့ကမ္ဘာတဝန်းက Bishop ဖုန်းတော်ကြီး200ကျော်နဲ့ဒီသာသနာရေးဆိုင်ရာစည်းဝေးပွဲကြီးကို Vatican မှာကျင်းပနေပါတယ်။တရင်နှစ်ပတ်ကြာမဲ့စည်းဝေးပွဲကြီးမှာ Roman Catholic ဘာသာဝင်တွေအတွက်အငင်းပွားစရာဖြစ်တဲ့ပဋိသေဒသားစီရေးကိစ္စ၊ကိုဝင်ဖျက်ချတဲ့ကိစ္စ၊လိင်တူဆုံမဲ့သူတွေအပေါ်သဘောထားနဲ့လင်မယားကွာရှင်းတဲ့ကိစ္စတွေကိုအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။
တရင်အချင်းချုပ်ကိုမဆုမျက်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့၅ချိန်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမရင်အဆုံးသတ်ပါရစေရှင်ည၉နာရီကျရင်တခါထုတ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးဆုံကြရအောင်ပါတောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.